မြန်မာနှစ်ဆန်းတရက်နေ့ဒီမနေ့ညပိုင်းတုန်းကပြည်ဦးလင်မြို့အထွက်မှာတိုက်ပွဲဖြစ်ခဲ့ပြီးတော့ပစ်ခတ်တံတွေကျရတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုပစ်ခတ်တာတွေဖြစ်ပြီးတဲ့နောက်မှာပဲဒီစစ်တပ်ကလည်းမြို့အဝင်အထွက်တွေမှာစစ်ဆေးတာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ပြည်ဦးလင်မြို့ဘက်ကနောက်ဆုံးအခြေအနေကိုတော့ကိုစံကျော်ကအပြည့်စုံပြောပြပါမယ်ရှင်
မြန်မာနှစ်ဆန်းတရက်ဧပြီ18ရက်ညပိုင်းကမန္တလေးတိုင်းပြည်ဦးလွင်မိုးကုတ်လန်းပြည်ဦးလွင်မြို့အထွက်မှာပစ်ခတ်တံတွေကြားရပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာနေ့ပါတိုက်ပွဲဖြစ်ခဲ့ပြီးလက်နက်ကြီးပစ်ခတ်တံတွေကြားရတယ်လို့ပြည်ဦးလွင်မြို့ကန်တွေကပြောပါတယ်။မြေကြီးတွေပါတုံခါတဲ့အထိတိုက်ပွဲပြင်းထန်တယ်လို့ပြည်ဦးလွင်မြို့ကန်တို့ကအခုလိုပြောပါတယ
်။ကျွန်တော်တို့ဒီ9နာရီဟိုပိုလီးကျမနာတော့တော့ဆယ်နာကျော်မှဘယ်ဘယ်ဝါတော့ဘယ်လိုဖြစ်တော့တန်းတော့ဘူးခေါ်ပြဒီတော့ဟိညာပဲဒီကတဲ့တာတော့ကျွန်တော်တို့လည်းတော့ဝေးတော့ဆိုတော့ဝေးတော့ဟိုဘက်ကျိုးတော့ကြတော့တာတော့ဟိညာညာပဲတော့ဦးညာပဲကြီးတယ်တော့
စစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်တာလို့ဒေသခံတွေကပြောပေမဲ့စစ်ကောင်စီဘက်ကမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးပြည်ဦးလင်မြို့အနီးမှာတိုက်ပွဲဖြစ်တာကိုနောက်ထပ်ဒေသခံတို့ကလည်းအတည်ပြုပြီးတိုက်ပွဲဖြစ်ပြီးတဲ့နောက်ဧပြီ18ဒီကနေ့မနက်ပိုင်းမှာတော့မြို့ထဲမှာပုံမှန်သွာလာနေကြပေမဲ့မြို့ဝင်မြို့ထွက်တွေမှာစစ်ဆေးတာတွေလုပ်နေတယ်လို့လည်းဒေသခံတို့ကပြောပါတယ်အဲ
ဇန်နဝါရီကျတော့အိနာဘူဂျူပြည်လာလို့ပါလို့ကုန်သွားဒီကပိတ်မောင်ချပါညာပေါ့လေဒီဟိုအဲ့ဒီမုံကုတ်ဆက်ကမှာဒွာရီဘုဒ္ဓပြည့်လက်ကညောင်ကုန်းအဲ့ဒီဟာတွေရှိတော့ဗောအဲ့မှာဂိတ်တွေလည်းရှိတယ်အဲ့ဒီအဲ့ဒီဟာတွေပါကျွန်တော်မျိုးဒီမန်လေးမဲ့ဆက်အဲ့ဒီအနည်းဆုံးမှာတော့သူတို့မနေ့ပိုင်းတော့ဆက်တာဖေးတာရှိတယ်ကျွန်တော်ဖြတ်တော့ကားတွေပါရှင်းနေတွေ့တယ်ဒီကဒီမျိုးအဝင်လမ်းကိုတော့ပြန်လာတော့ပြန်လာတဲ့ခါကျဘာမှတော့မတွေ့တော့
ပြည်ဦးလင်မှာရှိတဲ့စစ်တပ်ကတူကိုပြီးခဲ့တဲ့ဧပြီ10ရက်ကလည်းရှော့တိုက်တုံး၅လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့သေးတယ်လို့ဧပြီ10ရက်မှာဆိုရင်ပြည်သူ့ကာကွယ်တပ်ဖွဲ့ကရှော့တိုက်တုံးအလုံး20နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးရှော့တိုက်တုံးတွေဟာစစ်တပ်ကတူကြောင်းဝင်းအတွင်းကြားရောက်ပောက်ကွဲခဲ့တယ်လို့လည်းမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရတမရရုံးကလည်းစစ်ကောင်းဆောင်တွေရှိတဲ့နေရာကိုဥတီတိုက်ခိုက်ခဲ့တာဖြစ်ပြီးအရက်သားတွေနေထိုင်တဲ့နေရာကိုပြင်းမှတ်မရောက်အောင်ရှောင်လွှဲခဲ့ကြောင်း VOA မြန်မာပိုင်းကိုပြောခဲ့ပါတယ်။ဒီတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တန်ခါနှစ်ပါးအပါဝင်အရက်သားနှုတ်သိဆုံးခဲ့ပြီး NUG နဲ့ PDF တွေကအရက်သားနဲ့ဆေးရုံအဆောက်အုံတွေကိုဥတီတိုက်ခိုက်ခဲ့တာလို့တုံ့ပြန်ထားပါတယ်။အခုလိုရှော့တိုက်တုံးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးမြို့အနီးမှာတိုက်ပွဲဖြစ်ခဲ့တဲ့အတွက်မြို့ကန်တွေအနေနဲ့နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။